မြန်မာပြည်ငင်းငယ်လူငန်းစဉ်အောင်မြင်ဖို့ဆိုရင်တိုင်းသားတွေရဲ့သဘောထားမြင်တွေကိုနားထောင်ဖို့အရေးကြီးတဲ့အကြောင်း MPC မြန်မာငင်းငယ်စင်တာကိုတည်ထောင်ခဲ့သူပြည်အောင်စုဝန်ကြီးဟောင်းဦးအောင်မင်းက VOE ကိုပြောပါတယ်ဒီကနေ့ Novotel Yangon Max Hotel မှာကျင်းပတဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူရဲဆောင်ကြီးကော်မတီအမှုဆောင်ညွှန်ကြားမှုဦးအောင်နိုင်ရဲ့စာအုပ်မိတ်ဆက်ပွဲမှာသူကအခုလိုပြောတာပါဦးသိန်းထိုက်ဦးသတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံငင်းချိုင်းလုပ်ငန်းစဉ်ကရယူတဲ့တင်ကန်းစာရီအကြောင်းဦးအောင်နိုင်ရဲ့စာအုပ်ကိုမြန်မာဘာသာနဲ့ထုတ်ဝေပြီးသားဖြစ်ပါတယ်အခုအင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့အခမ်းအနားကို Novotel Yangon Max Hotel မှာကျင်းပတာပါစာအုပ်နဲ့ပတ်သက်လို့ဦးအောင်နိုင်ဦးကအခုလိုပြောပါတယ
်ကျွန်တော်တို့တွေ့ဆုံခဲ့တယ်ညှိခဲ့တယ်ဟလာ bilateral ပေါ့နော်နှစ်ဦးနှစ်ဖက်တို့တစ်ဖွဲ့ချင်းပြည့်ရတဲ့ကိစ္စတွေညှိခဲ့တာတွေနောက်ပြီးတော့မှဒီတနိုင်ငံလုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရစဲရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ညှိခဲ့တာတွေနဲ့ပတ်သက်ပြီးကျွန်တော်တို့ရဲ့အတွေ့အကြုံတွေကိုနောက်ပြီးတော့ကျွန်တော်ရဲ့ဟိုသင်ခန်းစာလို့ကျွန်တော်ယူဆတဲ့အချက်တွေကိုကျွန်တော်တို့ဒီမှာတင်ပြထားတာရှိပါတယ
်ညီငယ်ရေးလုပ်ငန်းစကားတွေဘလို့သင်ခန်းစာတွေယူတင်တယ်လဲဆိုတဲ့မိကွန်းကိုလည်းသူကအခုလိုဖြေပါတယ်
အဲ့တော့အဓိကနှစ်ချက်ပေါ့နော်တစ်ချက်ကတော့ဗာလဲဆိုတော့ခုနကျွန်တော်ပြောလို့ကျွန်တော်တို့လင်းငိမ့်လို့တာခုနှစ်နှစ်ဖြည့်ပြီဖြစ်တဲ့အတွက်တချို့ဟာတွေကိုပြန်ပြီးတော့သုံးသပ်ဖို့လိုတယ်နောက်တစ်ခုကတော့ကျွန်တော်ငိမ့်ငိမ့်လို့တဲ့အခါမှာဟာလာတည်တည်ချာချာဒီချက်ငိမ့်ငိမ့်နဲ့ပတ်သက်တဲ့လုပ်ငန်းစဉ်အားလုံးကိုသဘောပေါက်နားလည်ဖို့လိုတယ် holistic ပေါ့နော်အင်္ဂလိပ်လိုပြော holistic တစုံလုံးကိုကြည့်တတ်ဖို့လိုတယ်နောက်အဓိကကတော့ကျွန်တော်တို့ကမှန်ကန်တိကျတဲ့အလုပ်ဖြစ်နိုင်တဲ့မဟာဗျူဟာတွေရှိဖို့လိုတဲ့စွာလေးကိုကျွန်တော်ထောက်ပြထားတာဖြစ်ပါတယ
်ဒီခန်းနာမှာ MBC ငင်းချိုင်းစင်တာကိုတည်ထောင်ခဲ့သူပြည်တော်စုဝင်ကြီးအောင်ဦးအောင်မင်းလည်းတက်ရောက်ပါတယ်ငင်းချိုင်းလုပ်ငန်းစဉ်ချင်းကပ်မှုတွေနဲ့ပတ်သက်လို့အရင်အစိုးရနဲ့လက်ရှိ NLD အစိုးရကြားကွဲလွဲချက်တွေရှိတယ်လို့မြင်ပါသလားဆိုတဲ့မေးခွန်းကိုသူကအခုလိုဖြေပါတယ
်ကျွန်တော်တို့အရင်ကတော့ peace policy ဆိုတာရှိတယ်ဗျအဲ့ဒီ policy ကလည်းကျွန်တော်ကာလုံးမှာအားလုံးလွတ်တော်ဆိုတာတတ်မလို့ဒီဖွဲ့တွေအားလုံးတိုက်မြင်ပြီးမှဟိုစိတ်တူသဘောတူချမှတ်ခဲ့တာဖြစ်တာပေါ့အဲ့တော့အဲ့ဒီပုံမှန်မူတည်ပြီးတော့ကျွန်တော် implement လုပ်တဲ့အပိုင်းမှာလဲဒီ policy ကိုလွတ်လို့မရပါဘူးဒီ policy တိုင်းပဲကျွန်တော်ဆက်ပြီးလုပ်တာပေါ့အဲ့တော့ peace policy ချပေးတဲ့နိုင်ငံတော်အကြီးအကဲများကလဲဒီ implement လုပ်တဲ့လူတွေကိုယုံယုံကြည်ကြည်နဲ့အပြည့်ဝအာဏာပေးပြီးတော့ခိုင်းစေကြတာပေါ့အောက်က implement လုပ်ရတဲ့လူတွေကအားရတာလို့ပါကျွန်တော်လည်းလို့လုပ်ခဲ့တဲ့အတွက်အထက်နဲ့အောက်နဲ့ဟန်ချက်ညီတဲ့အတွက်ကျွန်တော်ငင်းကြရည်တွေအောင်မြင်ရတာဖြစ်ပါတ
ယ်။ငင်းကြရည်လုပ်ငန်းစဉ်တွေအောင်မြင်ဖို့ဆိုရင်တက်မတော်ပေါ်ဆိုးရရဲ့ဩဇာတည်ရောက်မှုဘလောက်ရှိသလဲဆိုတဲ့အချက်ကအဓိကကြတယ်ဆိုတဲ့ပြောဆိုချက်တွေနဲ့ပတ်သက်လို့သူ့ရဲ့သဘောထားကိုအခုလိုပြောပါတယ
်။တက်မတော်ရဲ့ငင်းကြရည်ပေါ်မှာထားတဲ့သဘောထားသိအများကြီးရှိတယ်။နံပါတ်၁ကတော့တိုးတာဝန်ရေးသုံးပါကိုလိုက်နာရမယ်။နံပါတ်၂ကတော့ NCA လမ်းကြောင်းတိုင်းသွားမယ်။နံပါတ်3ကတော့တက်မတော်ရဲ့မူဝါဒ6ချက်နဲ့ညီလှုပ်ဆောင်ရမယ်ဆိုပြီးတော့သူတို့ပြောထားတာရှိပါဒီချက်တွေကိုပြန်ကြည့်မယ်ဆိုရင်လည်းဘာမှမခက်ဘူးပြဒီချက်တွေကလုံနိုင်တဲ့ချက်တွေပဲဖြစ်ပါအဲ့တော့တက်မတော်ကငင်းကြိုင်းရင်းကိုမလိုလားလို့ပြောလို့မရပါဘူးအဲ့တော့အစိုးရနဲ့တက်မတော်နဲ့လွှတ်တော်နဲ့အကြီးလေအဲသဘောတူညီချက်တစ်ခုကြိုတင်ရယူဖို့လိုပါပါကြိုတင်ရယူပြီးရင်ဒါတော့သဘောထားတစ်ခုတည်းဖြစ်သွားပါအဲ့ဒီသဘောထားတစ်ခုတည်းကိုကင်ပြီးတော့မှမှတိုင်းသားလဲနဲ့ကင်ဖွဲ့စည်းတွေနဲ့ဆက်ပြီးဆွေးနွေးမယ်ဆိုရင်တော့ပို့ပြီးတော့ခီးရောက်မယ်လို့ကျွန်တော်တွက
်ပါတယ်။ကျင်ပကအလွတ်သဘောဆွေးနွေးမှုတွေကလည်းဒီငင်းချမ်းကြီးဖြစ်စဉ်ပေါ်မှာထိရောက်မှုရှိတယ်ဆိုပြီးတော့ဟိုပြီးခဲ့တဲ့ညီလာခံမှာပြောတာမျိုးတွေရှိပါတယ်။ဘလို့သုံးသပ်ပါလိမ့်ခင်ဗျ
။တကယ်တော့ဗျာပြင်ပဆွေးနွေးပွဲတွေကတိတ်ရေးကြည့်တယ်။ဘာလို့ဆိုတော့ကျွန်တော်တို့ကပြင်ပဆွေးနွေးပွဲတွေမှာအကျိတ်နဲ့ဆွေးနွေးကြရတာပေါ့။ဆွေးနွေးပြီးတော့ခင်ဗျားတို့အခုတင်လာယူတဲ့တကယ်တွတ်ဆုံဆွေးနွေးပွဲကြီးတွေဆိုတာကျွန်တော်တို့လက်ထက်တုန်းကရက်စက်နိုးနဲ့ပဲပြောတော့တာဘာမှကျွန်တော်ကထပ်ပြီးတော့အရှိအကျိတ်နဲ့ဆွေးနွေးစရာဘာမှမရှိတော့တကယ်တော့ကျွန်တော်လက်မှတ်ထိုးတဲ့ပွဲဆွေးနွေးပွဲလုပ်တဲ့ပွဲဆိုတာရက်စက်နိုးနဲ့ပဲပြောတာအပြင်မှာကျွန်တော်ကဒီတရားမဝင်ဆွေးနွေးပွဲတွေမှာအကျိတ်နဲ့ဆွေးနွေးပြီးကမှအဲ့ဆွေးနွေးရတဲ့အောင်မြင်မှုတွေကိုယူလာပြီးမှကျွန်တော်လုပ်တာဖြစ်ပါတယ်ကြောင့်မလို့ကျွန်တော်ကဒီအပြင်ပဆွေးနွေးပွဲကပုံရေးကြည့်တယ်တကယ်ဆွေးနွေးပွဲကြီးတဲ့ပုံရေးကြည့်တယ်လို့ပြောချင်ပါတ
ယ်မြန်မာပြည်ငင်းချိုင်းလုပ်ငန်းစဉ်မှာခုနှစ်နှစ်အတွင်းအဓိကရခဲ့တဲ့သင်ငန်းစာကိုဘာလို့ပြောမလဲဆိုတဲ့မေးခွန်းကိုလည်းသူကအခုလိုဖြေပါတယ
်တန်းသားတွေကနှစ်ပေါင်း60လုံးလုံးသူတို့စိတ်ထဲမှာရှိခဲ့တဲ့အကျိတ်ခဲတွေပေါ့သူကကြာဦးဒီငင်းချိုင်းရဲ့စကားဝိုင်းမှာသူကပြောဆိုခွင့်ရခဲ့ကြအဲ့တော့သူတို့ပြောကြမှာပဲနှစ်ပေါင်း60ကဖြစ်ခဲ့တဲ့ပြဿနာကြီးကြီးတေးတေးအားလုံးသူပြောမှာပဲသူတို့ပြောသမျှအားလုံးကိုကျွန်တော်စိတ်ဆိုးလို့မရပါဘူးကျွန်တော်ကနားလည်ပြရမယ်လက်ခံပြရပါအဲ့ဒါအကြီးအကျယ်ပဲသူတို့နိုင်ငံရေးရတံပိုးထားပါအဲ့လိုနိုင်ငံရေးသူတို့ထားတယ်ဆိုရင်လည်းသူကလည်းကိုယ်ပြန်ပြီးတော့ထားမှာပေါ့ဗျာအဲ့တော့ငင်းငင်းမြင်မြန်ပြီးမှာပေါ့
ဒီနေ့ရန်ကုန်မှာကျင်းပတဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူရဲဆောင်ကြီးကော်မတီမှုဆောင်ညွှန်ကြားရေးမှုဦးအောင်နိုင်ဦးရဲ့ ရင်းချမ်းရေးလုပ်ငန်းစဉ်ကရခဲ့တဲ့သင်ခန်းစာတွေအကြောင်းစာအုပ်မိတ်ဆက်ပွဲမှာပြည်ထောင်စုဝန်ကြီးအောင်ဦးအောင်မင်းပြောပြသွားခဲ့တာပါခင်ဗျာ
ကိုသိန်းတိုင်ကိုတင်ပြပေးခဲ့ရပါ